မြန်မာနိုင်ငံကနေရာတချို့မှာမိုးတဲထန်ရေကြီးမှုတွေကြောင့်ဒေသခံတွေဘေးလွတ်ရာပြောင်းရွှေ့ခဲ့ရတဲ့အခြေအနေကိုပြောပြပေးပါမယ်။ကျွန်မကတော့စုစုပါ။မြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာမကြသေးခင်ရက်တွေအတွင်းအေရရီမြင့်ရေဇက်တိုက်မြင့်တက်လာနေတာကြောင့်ရေကြီးနိုင်တဲ့အန္တရာယ်သတိထားဖို့ကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားသလိုရာနဲ့ချီတဲ့ဒေသခံတွေကိုလည်းဘေးလွတ်ရာပြောင်းရွှေ့ပေးထားရပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဦးမျိုးထွန်းဦးကတော့ဒီသတင်းပတ်ထဲမှာမိုးရော့နေမယ်လို့ခန့်မှန်းထားတဲ့အတွက်စိုးရင်ရေမက်အထိရောက်နိုင်တဲ့အန္တရာယ်မရှိပေမဲ့သတိထားဖို့လိုတယ်လို့ပြောပါတယ်
။ဒီတတ်မှတ်ထားတဲ့စကမ်းမှာစိုးရင်ရေမက်ကိုမရောက်တော့ညာလေဒါပေမဲ့လို့ကိုယ့်ရဲ့နေရတဲ့နေရာအနေထားပေါ်မှာမူတည်ပြီးကျွန်တော်တို့ကဒီပြင်ဆင်ထားတင်တယ်ပေါ့နော်။ဘာလို့လဲဆိုတော့ရေတက်နေတယ်ဆိုတဲ့အတွက်ကြောင့်ဟိုအထက်မှာတက်နေရဆိုတဲ့အတွက်ကြောင့်အောက်မှာတော့အဆက်ကတော့ရှိမှာပဲ။ဟိုအနည်းနဲ့များတော့တက်လာမှာပဲ။စိုးရင်ရတဲ့ရေမက်မရောက်တော့လည်းပဲဟိုနေပိုင်းတွေကတော့ကျွန်တော်တင်နေရေကတော့လွှမ်းမိုးမှုကတော့ရှိအောင်ပါပဲခင်ဗျာ
ကချင်ပြည်နယ်မြစ်ကြီးနားဝိုင်းမော်နယ်ရွှေကူမှာလည်းပြီးခဲ့တဲ့စနေနေ့နှောင်းပိုင်းကဆာလို့ရေဘေးကယ်ဆယ်ရေးစခန်း12ခုဖွင့်လှစ်ခဲ့ရပြီးလူဦးရေ600ကျော်ကိုပြောင်းရွှေ့နေရာချပေးခဲ့ရတယ်လို့လည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရေဘေးကြောင့်ရွှေ့ပြောင်းလာရသူတွေကိုကိုဗစ်ကာလအတွင်းအရင်နှစ်တွေကနဲ့မတူတခြားထောက်ပံ့မှုတွေပါစီစဉ်ပေးထားတယ်လို့လူကယ်ပြန်ဝင်ကြီးဌာနညွှန်ကြားမှုဒေါ်ဖြူလက်လက်ထွန်းကပြောပါတယ်
။ရေတော့ပြန်ကျနေတယ်အဲ့တော့ပြန်ပြောင်းရှိဖို့ပါဖို့တော့တချို့တလေကတော့လှုပ်ပြီးချိုင်ပေါ့နော်။ဝိုင်းမော်ကျတော့ပြန်ရွှေ့ကုန်ကြပြီ။အခုကတော့ရေကြီးရေရှမ်းတဲ့ကာလတော့ရောက်လာပြီပေါ့နော်။ရောက်လာတဲ့အခါကျတော့ဟိုပြီးခဲ့တဲ့နှစ်တွေနဲ့မတူတာတော့ဒီနှစ်ရေပြီးအဲ့လိုပြောင်းရွှေ့ရတဲ့သူတွေဆို max လေးတွေပါထောက်ပံ့ဖို့ပေါ့နော် max တို့အဲ့လိုဆက်ပြားလို့အဲ့လေးထောက်ပံ့ဖို့တော့အမတို့စီစဉ်ထားတာရှိတယ်
။နောက်လာမယ့်နှစ်ရက်အတွင်းမှာကချင်ပြည်နယ်ဗမော်မြို့နယ်နဲ့စကိုင်းတိုင်းကတားမြို့နယ်မှာလည်း ARR မြို့ရေစိုးရင်ရေမှက်ရောက်လာနိုင်လို့မြေကမ်းပေးနေထိုင်သူတွေကိုရေပေးသတိပေးလိုက်လံနှိုးဆော်နေကြပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။